မှဦးဆုံးဒီကုလသမဂ္ဂအတွင်းဘူးချုပ်မစ္စတာဘန်ကီမွန်းဗမာပြည်ကထွက်လာတဲ့အခါမှာဒေါက်ဆန်းစုကြည်နဲ့မတွေ့ခဲ့ရတဲ့အတွက်သူဟာအယံစိတ်ပြတ်မိရဲ့လို့ပြောပါတယ်။ဒါပေမဲ့တကယ်တမ်းစဉ်းစားမယ်ဆိုရင်သူဟာဒေါက်ဆန်းစုကြည်နဲ့တွေ့ဖို့ဆိုပြီးတော့သွားတာမဟုတ်ပါဘူး။အဓိကကတော့ဘူဂျုံမူကြီးတန်းရွှေနဲ့တွေ့ပြီးတော့အမျိုးသားပြန်လည်သိမြင်ရေးအတွက်ဖြစ်နိုင်အောင်သူကြိုးစားဖို့ဒေါက်ဆန်းစုကြည်ပါဝင်နိုင်ငံရေးကျင့်သားတွေလုံမြောက်အောင်ကြိုးပမ်းဖို့သွားတာဒါဖြစ်ပါတယ်။လူမျိုးရေးကောင်စီမှတင်ပြတဲ့အခါကျတော့ဒီပြောခဲ့တဲ့အချက်တွေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရဘက်ကတုံ့ပြန်ပြောကြားချက်တချို့ကိုသိလာပါတယ်။နိုင်ငံရေးသမားအကျဉ်းသားတွေလှုပ်ပေးဖို့ဆိုတာလည်းပဲဘာမှမရင်မရဘူးဖြစ်နေရဆိုတော့ဘန်ကီမွန်းရဲ့အခုခောက်ခီးစဉ်မှာမြန်မာနိုင်ငံဒီမိုကရေစီထွန်းအားရတဲ့ဘာမှအကျိုးမရှိဘူးလို့ယတိပြပြောနိုင်ပါပြီလားခင်ဗျာ။ဆရာဦးဝင်းတင်ရဲ့သုံးသပ်ချက်ကိုကျွန်တော်ပထမဆုံးပြချင်ပါတယ်ခင်ဗျာ
။ကျွန်တော်ကတော့အမှန်နဲ့ပြောရရင်ဦးကျော်စံသာပြောတဲ့အတိုင်းပဲယတိပြကိုဘာဒီမိုကရေစီနဲ့ပတ်သက်လို့ယတိပြဘာမှအဖြစ်မထွက်နိုင်တဲ့အနေအထားဖြစ်တယ်လို့ဆိုတာကိုကျွန်တော်သဘောတူတယ်အဲလက်ခံပါတယ်အဲဒါအပြင်ကိုကျွန်တော်အမှန်တမ်းပြောရလို့ရှိရင်တော့ဗျာဟိုဥကျော်စံသာပြောတဲ့ဒီသူငကိုသွားတဲ့အချိန်တုန်းကဒေါ်ဆန်းစုကြည်ကိစ္စမဟုတ်ဘူးအဲဆိုတာကိုတော့မှကျွန်တော်သိသဘောမတူဘူးဗျာကျွန်တော်ကတော့ဘယ်လိုထင်လဲဆိုတော့ဒီသူဗမာပြည်လာတာဟာအမှန်တမ်းပြောရရင်ဒေါ်ဆန်းစုကြည်ကိစ္စပဲဒေါ်ဆန်းစုကြည်နဲ့ကဘာနေပြီးတော့တကဘာလုံးစူပွက်နေပြီဗျာဒွန်ဆန်းစီဒီကိစ္စနဲ့ပတ်သက်ပြီးတော့ဝါလုံးသူပွက်နေပြီအဲ့လားဗမာပြည်ကိုသွားပါဒွန်ဆန်းစီနဲ့တွေ့ပါဒွန်ဆန်းစီလွတ်အောင်ဆောင်ရွက်ပါဆိုတော့ဒီလိုင်းလုံးကြီးတခါလေဒီလိုင်းလုံးကြီးတွန်းတယ်လို့တွန်းပြီးတဲ့အတွက်သူလားတယ်လို့ကျွန်တော်ယူဆတယ်ခင်ဗျာနောက်တစ်ခုကတော့စူးစမ်းတာတခုကဒွန်ဆန်းစီကိစ္စလာတယ်ဆိုတဲ့နေရာမှာသူလာဖို့ကိစ္စကိုဒွန်ဆန်းစီနဲ့တွေ့ဖို့ကိစ္စကိုလည်းသူဆွေးနွေးတယ်မစ္စတာဂမ်ဘီကမ်ဘာရီနဲ့ဥညာဝင်းတွေ့တဲ့အခါမှာဥညာဝင်းကအပြတ်ပြောလိုက်ပြီမစ္စတာကမ်ဘာရီမလာခင်နဲ့ကဒေါ်ဆန်းစီနဲ့သူ့ကိုမပေးနိုင်ဘူးဆိုတာအဲ့ကြားထဲကနေသူကထွက်လာတယ်အဲ့ဒါဆိုရင်တော့လေဦးကျော်စံသာတို့တွေ့သလိုပေါ့ဗျာအခြားသောဒီမိုကရေစီရေးကိစ္စတွေပါတယ်လို့ပဲပြောမယ်ဆိုလဲပြောလို့ရတာပေါ့
ဟုတ်ကဲ့ကောင်တင်ရောဘယ်လိုမြင်ပါလဲခင်ဗျာမစ္စတာဘန်ကီမွန်ရဲ့ဒီတော့ခီးစင်ဟာလုံအောင်အချင်းချင်းသက်သက်ပဲလားဘာမှမရခဲ့ဘူးလားဒေါ်ဆန်းစီနဲ့မတွေ့ရတဲ့အပြင်တခြားဒီမိုကရေစီဖြစ်ထွန်းရေးအတွက်စီအစွဲကိုတွန်းအားပေးတာတွေပါတယ်ကော
ခုနကကျွန်တော်ဆရာဦးနေကြတာသဘောတူပါတယ်ဒီဘန်ကီမွန်မမပြည်လာတဲ့ကိစ္စမှာဒီဘူရမူနီတက်ရှင်နဲ့တွေ့ဖို့လည်းမဟုတ်ဘူးဒေါ်ဆန်းစုကြည်နဲ့တွေ့ဖို့ဆိုရဲသူရဲ့အဓိကညွှန်ရင်းချက်တစ်ခုပါပဲဘူရမူနီတက်ရှင်နဲ့တွေ့တဲ့အချိန်မှာတော့ဒီနိုင်ငံတကာရဲ့စိုးရင်ပူပန်မှုနဲ့ဒီတောက်ဆိုချက်တကူသူမျက်နှာချင်းဆိုင်ဟိုပုံမှန်လည်းလင်းတင်ပြခွင့်ရခဲ့တယ်ဒါကတော့ဟိုကောင်းတဲ့အချက်လို့ကျွန်တော်ယူဆပါတယ်တစ်ဖက်မှာတော့သူညွှန်လင်းသလိုဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်မရတဲ့အခါကျတော့ဒေါ်ဆန်းစုကြည်ရဲ့ဒီနိုင်ငံရေးဆိုင်ရာသဘောထားတွေကိုသူနားလည်ခွင့်မရခဲ့ဘူးပါဗျာအဲလိုပဲသူရဲ့ဆွမ်းဆောင်မှုတွေလည်းဒေါ်ဆန်းစုကြည်နားလည်အောင်သူရှင်းပြခွင့်မရခဲ့ဘူးဒါကတော့အင်မတန်ဟိုကြီးမားတဲ့ဆုံးရှုံးမှုတစ်ရပ်ပေါ့တခုပဲကျွန်တော်တို့ကတွေ့တာကတော့ဒီအထွေထွေတွေ့ရင်မှုချုပ်ကိုလည်းလာရောက်ဆွေးနွေးပြီးတော့ရလက်တစုံတရားမထွက်တဲ့နောက်မှာတော့အထွေထွေတွေ့မှုချုပ်ကို၌ကိုကျွန်တော်ဒီကျန်တဲ့နိုင်ငံတွေအားလုံးအနေနဲ့ရောကဲလုံရင်းကောင်စီကဒီမြန်မာနိုင်ငံပြည်သူတွေကိုရှောင်လွှဲလို့မရတော့ဘူးတာဝန်ယူရတော့မယ်ဆိုတဲ့အနေဒါရောက်လာဖို့ကိုကျွန်တော်တို့ကမျှော်လင့်တာ
ပါဒါပေမဲ့လုံမျိုးရေးကောင်စီရဲ့ပြဋ္ဌာန်းချက်ပေါ်လာဖို့ဆိုတာကတော့မြန်မာနိုင်ငံစစ်အစိုးရနဲ့အင်မတန်ရင်းနှီးနှီးနှီးဆက်ဆံနေတဲ့နိုင်ငံကြီးတွေကထော်လော်ကန်လန့်လုပ်ပြီးတော့ဗီဒီယိုသုံးနေကြတယ်ဆိုတာဒါဟာပူပြီးမဖြစ်နိုင်ဘူးဆိုတာကြိုတင်ပြီးသိသာနေတဲ့ကိစ္စဖြစ်နေပါတယ်။ဆရာဝင်းတင်ကဘလောက်မျှော်လင့်ပါလဲ။ကုလသမဂ္ဂရဲ့အခန့်ကဏ္ဍဘလောက်ကြံသေးလို့ထင်ပါလဲ။လုံမျိုးရေးကောင်စီကပြဋ္ဌာန်းချက်လုတ်လာနိုင်လင့်ပြီးတော့မျှော်လင့်ပါသလား
။လုံမျိုးရေးကောင်စီနဲ့ပတ်သက်လို့ပြောရမယ်ဆိုရင်ဗမာအရေးဟာဟလာဒီလုံခဲ့တဲ့နှစ်ပေါင်း50အတွင်းမှာတင်လို့တခါပဲတကြိမ်ပဲအဲခရင်းကိုရောက်ခဲ့ပြီတရုတ်ဖြူအရေးတုန်းကလုံမျိုးကောင်စီကိုရောက်ခဲ့မှုပါလေအိမ်ကလည်းဆုံးဖြတ်ချက်ဒီအကြတော်တော်အတန်တင့်ကောင်းမှုနဲ့ဆုံးဖြတ်ချက်ဒီကြပါလေအခုဒီမှာလဲကျွန်တော်ကဒီချိန်မှာလုံမျိုးကောင်စီကိုတင်ပါအဲ့ဒါနဲ့တင်ဖို့ဆိုတာအခုဒီကိစ္စနဲ့ပတ်သက်ပြီးတော့အင်္ဂလိပ်တို့အမေရိကန်တို့ရှီရတော့အတန်ဒီထွက်တယ်လို့ကျွန်တော်ကြားတယ်ကျွန်တော်သိရတာလို့ပေါ့ဆိုတော့တစ်ဖက်ကလည်းအင်္ဂလိပ်အမေရိကန်ရဲ့အဆိုပြုချက်တွေရောက်မလာခင်မှာကိုတရုတ်ဆိုးရဘက်ကလည်းသူတို့ရဲ့ဗီဒီယိုကြီးတော့လွှတ်မချဘူးဆိုတော့စကားတန်တွေကတော့ထွက်လာပြီဟလာတခုဖြစ်လာရင်သူတို့ဗီဒီယိုနဲ့ပင်ဦးမှာပဲဆိုတော့အနေထားမျိုးဖြစ်တဲ့အခါကျတော့ဘာမှပြည့်ရဲ့အနေထားဟလာပြဿနာတွေဟာကြီးတယ်ကြီးလာတယ်တနည်းခြားတာကြီးလာတယ်ဟလာနောက်တစ်ခါဒီလူကြီးကုလသမဂ္ဂရဲ့အခဏကဏ္ဍကလည်းဘာပဲပြောပြောလာတော်တော်ကိုရော့ကြသွားတဲ့အမိသားမှာဖြစ်နေတယ်အဲ့တော့ဖြည့်ရှင်းနိုင်မဲ့နေရာဟာတကယ်ပြောရလို့ရှိရင်တော့လူမျိုးကြီးကောင်စီမှာဖြည့်ရှင်းမှုတလန်းမဲ့ကြံတော့တယ်အဲ့ဒီလမ်းကလည်းအခုတိုင်းဆိုရင်တော့အားပြိုင်နေကြပြီလို့အဲ့လိုပဲကျွန်တော်တို့ယူဆပါတယ်ဗျာ
ဟုတ်ကဲ့ဆိုတော့အဲ့လိုအားပြိုင်မှုရှိနေတော့လူမျိုးကြီးကောင်စီကဘာတတ်နိုင်မလဲတကယ်တော့လူမျိုးကြီးကောင်စီလည်းမတတ်နိုင်ဘူးဆိုရင်နိုင်ငံတကာအတိုင်းဝိုင်းတစ်ခုလုံးလူမျိုးကြီးကောင်စီမဟုတ်ဘဲနဲ့ကမ္ဘာအင်အားအကြီးဆုံးနိုင်ငံတွေမှာညာသူတို့ရဲ့လုံတိုင်းကင်နိုင်တဲ့အတိုင်းတော့ဘလောက်ကြံသေးမလဲကောင်တွေသုံးသပ်ကြည့်ပါဦး
ဒီလိုပြောလို့လုံငင်းကောင်စီမှာအထွေထွေတွင်းမှုချုပ်ရဲ့ခံကဏ္ဍအမြဲတမ်းရေးကြည့်ပါတယ် တတွေတွင်မှုချုပ်ကိုနိုင်ကွယ်မြန်မာနိုင်ငံရေးပြဿနာသူကိုယ်တော်ရောက်ဖြစ်ရှင်လို့ဘလို့မှအောင်မြင်မှုမရတော့ဘူး။သူ့ရဲ့ခံကဏပြီးဆုံးသွားပြီသို့မဟုတ်လည်းသူ့ရဲ့မန်ဒိတ်ကအားနေတယ်။ဒါကြောင့်မို့လို့သူ့ရဲ့မန်ဒိတ်ကိုပြီးအားကောင်းလာအောင်ဒီနေ့ကစီကဒီအဲ binding resolution ပေါ့ဗျာဒီမဖြစ်မနေလိုက်နာမယ်သုံးဖက်ချက်မျိုးနဲ့ဟိုပံပိုးကွန်ကြီးကိုတောင်းဆိုတာမျိုးလုပ်လာမယ်ဆိုလို့ရှိရင်ဟိုတရုတ်နဲ့ရုရှားအနေနဲ့လည်းအကြက်တဲရှိနိုင်ပါတယ်သူတို့အနေနဲ့အမေရိကန်နဲ့အင်္ဂလန်ဝန်ထမ်းတွေအနောက်အင်အားကြီးနိုင်ငံများရဲ့ဝါဒချန့်ချီမှုတရားအနေနဲ့သူကမြန်မာနိုင်ငံရေးကိစ္စတင်တာကိုကန့်ကွက်ပေမဲ့အထူးတွေတွင်မှုရုပ်ကူ၌ကသူကိုယ်တိုင်မစွမ်းဆောင်နိုင်တော့လို့သူကိုထပ်ပြီးတော့ပံပိုးကွန်ကြီးကြပါလို့ဒုံရင်းကောင်စီကိုမြစ်တရခံမယ်ဆိုလို့ရှိရင်တရုတ်နဲ့ရုရှားတွေအမတန်မှဟိုအကြက်တဲဖြစ်စရာအကြောင်းရှိပါတယ်သို့တော်လည်းဘန်ကင်မုံအနေနဲ့လည်းအခုကထရီတွင်မှုကျတဲ့နှစ်နှစ်ခွဲရောက်လာပြီနောက်တစ်ချိန်၅နှစ်သက်တမ်းအတွက်သူထပ်ပြီးတာဝန်ထမ်းဆောင်နေတဲ့အခါကျတော့ဒီအင်အားကြီးနိုင်ငံများရဲ့ဟိုသူမျက်နှာကျူးသွေးနေရတဲ့ဘိုင်းမှလည်းရှိတာပေါ့ဗျာတရုတ်စိတ်ဆိုးမခံနိုင်ရုရှားစိတ်ဆိုးမခံနိုင်ဆိုတဲ့အနေထားမှလည်းရှိတာပေါ့အ
ဲ့ဒီတော့နိုင်ငံတကာအတိုင်းဝိုင်းလုံခြုံရေးကောင်စီကတနည်းနည်းနဲ့ပြောလာနိုင်တယ်ဒါ binding resolution ဆိုတာက binding ဖြစ်တယ်မဖြစ်တယ်ဆိုတာတော့ခုခုထုတ်ပေါ်ပြီးတော့ပြောလာတယ်ဆိုရင်တောက်မှမြန်မာနိုင်ငံစီအစိုးရဘက်ကရောအဲ့ဒါကိုတင်းညွတ်လက်ခံမှမလားဒါလေးစဉ်းစားရရှိနေပါတယ်အခုမြောက်ကိုရီးယားတို့ဘလောက်ပြောပြောသူတို့တင်းခံနေရတယ်အများကြီးရှိပါတယ်အီရန်တင်းခံနေရအီရတ်ဆင်းနုံကတင်းခံခဲ့တယ်အဲ့ဒါမျိုးတွေမြန်မာအစိုးရဘက်ကရောတင်းမခံနိုင်ဘူးလားဆိုတာလေးစဉ်းစားရရှိပါတယ်
ဟုတ်ကျွန်တော်တို့ကအားလုံးပျော်ရွှင်ကြစေသတည်းဆိုတဲ့ဇာသိမ်းမျိုးတော့ကျွန်တော်တို့မညှော်နဲ့မှာလက်ရှိနေတာကျွန်တော်တို့ဟို NLD ကိုနိုင်ကလည်းဖွဲ့စည်းပုံအခြေအနေတွေကိုဟလာအများလက်ခံနိုင်အောင်ပြန်လည်ပြင်ဆင်မယ်ဆိုလို့ရှိရင်အယူကဘုတ်လည်းတမတ်တမတ်ကြောင်လုပ်မယ်ဆိုလို့ရှိရင်ဒီကဘဝဝေမဲဆိုသဘောထားပြုံးတော့ရှိပါအရင်ကလိုမျိုး60ရလောက်ကိုမလွတ်မသွေအကောင့်တက်ဖွားမယ်ဆိုတော့ဟိုသဘောထားမျိုးလည်းမရှိပါဘူးဆိုတော့ကျွန်တော်တို့ညွှန်လဲတာလည်းတစ်ဖက်ဟိုရှင်လဲလျှောက်တာကြားလဲဆွဲတာဒီကြားမှာပြည်သူတွေမနာမယ်နီလာမျိုးကိုပါကျွန်တော်တို့ကညွှန်လင်းနားပါပဲ
ဟုတ်ကဲ့ဆေးဝင်းရှင်ကုနာကောင်ရင်ပြောသွားတဲ့အထက်မှာ NLD ရဲ့သဘောထားပြောသွားပါတယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အများပါဝင်နေတဲ့ရွေးကောက်ပွဲရဲ့နိုင်ငံရေးသမားတွေကိုလှုပ်ပေးမယ်ဖွဲ့စည်းပုံပြင်မယ်ဆိုရင်ကိုယ်ဆိုင်ပြည်နှစ်ရွေးကောက်ပွဲရလကူတော့မှသူတို့ဆွဲကင်မထားတော့ပဲပါဝင်ခြင်းတဲ့သဘောရှိပါတယ်ဆိုတာအဲ့ဒါဟုတ်ပါလားဆရာ
ဒီလိုကဟိုကိုအောင်နေပြောသလောက်တော့လဲမဟုတ်ဘူးလို့ကျွန်တော်ကတော့ယူဆတယ်ဗျဘယ်လို့ဆိုတော့နှစ်ပိုင်းပေါ့ဗျာတစ်ပိုင်းကဟလာကျွန်တော်ရဲ့ဂျူနိုင်ခါကိုပြန်ကြည့်ရင်ဒီစစ်စောကိုကျွန်တော်မျက်နှာချိုတွေးနေတာလည်းမဟုတ်ဘူးဟလာခြေစလုံးဖက်နေတာလည်းမဟုတ်ဘူးနော်ကျွန်တော်စစ်စောကိုပြောနေတာပုံမှန်ပဲဟလာဥမာဆိုတော့ကျွန်တော်တို့ကိုယ်စိတ်ရုပ်ကောင်မှုကြီးရလတ်ကိုကျွန်တော်ကဘယ်လိုပြောလဲဆိုတော့ကျွန်တော်မစွန့်ပစ်ဘူးဗျာဟလာပစ်အောက်ကို drop လုပ်ပြီးတော့ကျမ်းမောပစ်ချလိုက်တာမဟုတ်မြောင်းနေပစ်ချတာမဟုတ်ဘူးကျွန်တော်ပြောနေတာပါလဲဆိုလို့ရှိရင်ဟလာဒါတနည်းနည်းနဲ့ဖြည့်ရှင်းပြပါဟဲ့လားအဲ့ဒါဒေါ်စုရဲ့စကလုံးပြနော်တနည်းနည်းနဲ့ဖြည့်ရှင်းပါအဲ့တော့ကျွန်တော်က60ရွေးကောက်ပွဲကိုကျွန်တော်ရတောင်းဆိုချက်ကဘယ်လိုဖြစ်လဲဆိုရင်ဟဲ့လားအာ60ရွေးကောက်ပွဲရကလွတ်တော်ကြီးခေါ်ပြီးဟဲ့လားအချိန်ကဥပဒေငါတို့ပြန်ဆွဲမယ်ကွာဆိုတာမျိုးတောင်းဆိုတဲ့ပုံစံမျိုးတောင်းဆိုတဲ့နိုင်ငံကြီးပုံကရံအစားပေါ့ဗျာနော်အစား60ရွေးကောက်ပွဲဟာပြည်သူကပေးတယ်မင်းလေးဖြစ်တယ်ပြည်သူကပေးတယ်ဟဲ့လားအဲသဘောထားဆန္ဒဟဲ့လားအခွင့်အာဏာတွေဖြစ်တဲ့အတွက်ဒါကိုတနည်းနည်းနဲ့ပေါ့သိခါရှိရှိအဲ့နိုင်ငံရေးသိခါရှိရှိနဲ့ဖြည့်ရှင်းမှာအဖြေထုတ်ပါလို့အဲ့ဒါကတော့ဘယ်လိုဖော်ထုတ်မလဲဆိုတာအသေးစိတ်တရားတော့ထားပါတော့ဗျာပြောတော့ပါဘူးเน
า
ะဒါတစ်ခုနောက်တစ်ခုကကျွန်တော်တို့ကဒီဘက်ကနေပြီးတော့အဲ့တောင်းဆိုတဲ့နိုင်ငံရေးကနေတန်းလန်းတဲ့နိုင်ငံရေးဘက်ကိုညွှေ့လာတယ်တောင်းဆိုတဲ့နိုင်ငံရေးလွတ်တော်ဟိုဖော်ပြီးဆိုတဲ့အမျိုးကနေပြီးတော့ကျွန်တော်ကက်ထရစ်ဆုံဆွေးနွေးကြမယ်ဆိုတဲ့ဟာကိုကန်လန်းတဲ့နိုင်ငံရေးကိုရောက်လာတယ်ကျွန်တော်ပြောတာတစ်ခုပဲရှိတယ်ဟဲ့လားခန့်တာလေးဒါကြီးလှုပ်ပေးပါဟဲ့လားဒီအခြေခံဥပဒေကိုပြင်ပြပါဒါတွေလုတ်ပြမယ်ဆိုရင်ကျတို့ယူကောက်ပွဲဝင်လို့တဲ့သောရရှိတယ်ဆိုတာကျွန်တော်တို့ကအပျော်ပြောင်းဆုံးနဲ့အရင်ကြီးဆုံးနဲ့အလက်ရောဆုံးနဲ့အသိမွေဆုံးနဲ့ဟာလားနောက်တော့အကြီးသာဆုံးစကားကိုကျွန်တော်ကဒီဟာကိုပြောရထားပဲဗျနဝင်ချိုအောင်ပေါ့ဗျာ
န
ဝင်ချိုအောင်ပြောရတာဒါပါပဲ
အဲ
့ဒါက NLD ရဲ့အနေထားပါပဲ
ဟုတ်ကဲ့ဆရာအဲ့ဒါဘေးထွက်မိတာပါကျွန်တော်ဒီအဓိကဆွေးနွေးနေရတာနဲ့ပတ်သက်ပြီးနောက်ဆုံးဆရာသဘောထားတစ်ခုမေးချင်ရှိတာလုံခြုံရေးကောင်စီဟာအားထားစရာအဖြစ်ကြံသေးတယ်ဆိုတော့လုံခြုံရေးကောင်စီကတစုံတစ်ခုပြောလာအောင်တော့မြန်မာနိုင်ငံစစ်အစိုးရအခုပေါင်းသိနေတာကနိုင်ငံတကာအဆုံးဖြတ်ကိုဂရုမစိုက်တဲ့မြောက်ကိုရီးယားတို့အီရန်တို့လိုနိုင်ငံများနဲ့ဖြစ်နေတယ်။အဲဆိုအဲ့ဒီစစ်တပ်မျိုးပေါက်ပြီးတော့ဒီနိုင်ငံတကာကဘာပဲပြောလာပြောလာတောင်းခံမယ်ဆိုတဲ့သဘောထားမျိုးကဖြစ်မသွားနိုင်ဘူးလားခင်ဗျာ
။ဖြစ်တယ်ဖြစ်တယ်အဲ့ဒါအရေးကြီးဆုံးပဲခင်ဗျာ။နှစ်ခုရှိတယ်ပဲနှစ်ပိုင်းပိုင်းစဉ်းစားရမယ်။ဘယ်လို့ဆိုတော့ကဲဒီကျတို့လူမျိုးရေးကောင်စီမှာဗမာပြည်ထောင်တာကိုတက်လာမယ်ဆိုရင်ဟုတ်လား။အဲဗမာဆိုတာကိုအခုလိုပဲဟုတ်လား။တွဆုံသူတို့ပဲလုပ်ပါယူကောက်ပွဲခလားလူကြီးအများလက်ခံနိုင်တဲ့ဘယ်လိုလုပ်ပါနောက်အကျဉ်းသားတွေကိုလှုပ်ပေးပါဆိုတာဘယ်လိုလုံးနဲ့တော့မရဘူးဗျဒီစစ်စိုးရရဲ့ခေါင်းထဲမှာဟာငါတို့မှအန္တရာယ်ရှိပါလားဆိုတဲ့အသိဝင်သွားအောင်တော့ဟဲ့လားတင်းမာတဲ့သုံးချက်ချက်တွေချဖို့လိုမယ်ဟဲ့လားနောက်တစ်ခုကကုလသမဂ္ဂအနေနဲ့ပြိနေတာ international ဟဲ့လားဒီ arms embargo လို့ဟာမျိုးပေါ့ဗျာဟဲ့လားနိုင်ငံတကာဟဲ့လားဒီလက်နက်ရောင်းဝယ်ရေးဟဲ့လားပိတ်ဆို့မှုတွေဘာတွေလုပ်နိုင်တဲ့အနေအထားမျိုးရှိတယ်အဲ့ဒီလိုတင်းမာတဲ့သုံးချက်ချက်မျိုးတွေချဖို့လိုမယ်လို့
ယူတမန်ဒီဟိုပြမွေးလေးနဲ့စနေတာမျိုးဟုတ်ပဲနဲ့တောင်နဲ့ထောင်းနဲ့ဟာလောက်တော့ဖြစ်တဲ့ဟာမျိုးတွေတော့ဖြစ်တည်နေအဆုံးပြတ်ခြင်းမျိုးဖြစ်တည်ပြောကြတယ်ဒါတစ်ဖက်သို့တော့ကောင်းပြီလုံကျွေးကောင်စီကဒီလိုပြောမယ်ဆိုရင်တော့လိုက်နာပါမလားဘာလို့ဆိုတော့ဗမာအစိုးရလုံခဲ့တဲ့နှစ်ပေါင်း50-60တွေကဒီသဘောထားမျိုးဟာဟဲ့လားစစ်တပ်ကကင်ဆွဲခဲ့တာဗျာဥနေဝင်းဆိုလို့ရှိရင်ဘရော့မာဒီကဘာနေပြီးတော့ဒီလိုဆုံးဖြတ်ချက်ဒီလာချတာတို့ဟဲ့လားကဘာနေဝင်ပြီးတော့တောင်းမန္တာတို့ကဘာဘာဝင်ပြီးတော့တောင်းဆိုတာတို့ဆိုတာမျိုးဘရော့လက်မခံဘူးဗျာလက်မခံဘူးအဲ့တော့ဥနေဝင်းရဲ့သွေးတွေကလည်းဟဲ့လားသူတို့ထဲမှာစီးဝင်တော့မှာပဲဒီတက်ဒီတက်ကလည်းဒီတက်ပါပဲအဲ့ဒါကြောင့်သူတို့ကတော့ခေါင်းမာမှာပဲသင်တို့ထင်တဲ့အဆုံးစွန်တော့ပြောလိုက်ရင်သူတို့ရဲ့စစ်ကူးထဲမှာသူတို့ရဲ့အိမ်မက်ထဲမှာတော့မှသူတို့ကိုသူတို့အီရန်ပုံစံမျိုးနဲ့အိမ်မက်မဲ့လည်းမဲ့နေနေမယ်အဲမြောက်ကိုရီးယားပုံစံနဲ့အိမ်မက်မဲ့မဲ့နေနေမယ်အဲ့တော့အဲ့ဒီလိုလူမျိုးတွေကိုလှုပ်ဖို့ကြိုင်မှုဆိုတာကတော့ကျွန်တော်ထင်တဲ့အဲနည်းနည်းအချိန်ကြာမယ်သို့တော့ဟဲ့လားဘာပဲပြောကဘာကြီးတစ်ခုလုံးကအီရန်ကိစ္စကိုဟဲ့လားပြစ်မထားနိုင်ဘူးအီရန်ကိစ္စကိုအရေးယူဆောင်ရွက်ခြင်းအဲလုပ်ကြရတော့မယ်အဲ့ဒီကနေကျွန်တော်နီးလန်းနေရမယ်နော်ကမြောက်ကိုရီးယားကိုလည်းဘာပဲပြောပြောကင်တွေးရတော့မယ်ဟဲ့လားအဲတင်းကြရတော့မယ်ဟဲ့လားဖီဖီဖီဖီဘီစီစီလောက်ရတော့မယ်အဲ့ဒီလောက်ရတီနှုတ်နှီးလောက်ဟန်ဒီဟာလေအဲကျတို့ဗမာပြည်ပြဿနာကိုဖြေရှင်းတဲ့နေရာမှာနီးလန်းနေဖြစ်လာနိုင်မယ်လို့ကျွန်တော်ဆပါတယ်ဟဲ့လားကျွန်တော်တို့ကတော့အနည်း20ခံပြီးပြီဟဲ့လားဗမာပြည်ဘလူးအနေနဲ့နောက်ထပ်လည်းဟဲ့လားအနည်း20ထပ်ခံဖို့လဲဝင်မလေးဘူးအဲစိတ်တက်ကတော့ရှိတယ်အဲ့ဒါကိုကဘာကိုလဲသိစေချင်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်